ရခိုင်ပြည်နယ်တောင်ပိုင်းကိုအေရခိုင်တပ်တော်ကဆင်တိုးချဲ့နေချိန်မှာတိုက်ပွဲမရှိတဲ့မြေပုံမြို့ကရွာကိုလေကြောင်းပစ်ခတ်ခံရရှိတယ်လို့ဒေသခံတွေကပြောပါတယ်။အေအနေနဲ့ပြည်နယ်မြို့တော်စစ်တွေနားတဝိုက်အရင်ဝိုင်းထားပြီးအခုတောင်ပိုင်းကစစ်ကောင်စီရဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိရာအမ်းမြို့ဘက်ကိုဦးတည်နေချိန်ခုလိုလေကြောင်းကပစ်ခတ်ခံရလို့နီးသက်သူတွေကဆိုပါတယ်။ဘာကြောင့်အခုလိုတိုက်ခတ်ရတာဖြစ်နေမှာလဲ။ဦးဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလေကြောင်းတိုက်ခိုက်ခံခဲ့ရပုံကိုမြေပုံမြို့နယ်ပြည်သူ့လွှတ်တော်အမဟောင်းဥခွေဆန်းကအခုလိုစရှင်းပြပါတယ
်ကျွန်တော်မြေပုံမြို့နယ်ကန်တောင်ကြီးနားမှာအတောင်မြို့နယ်မှာသမိုင်းလောက်အကွာအဝေးမှာရှိတဲ့ငောင်ကန်ရောဟိုဒီနေ့ခေတ်ကစီတက်ကဂျက်ဖိုက်တာမရှိနေပါတော့အဲ့တော့တမန်နဲ့ပြည်သားရှိရပုံကျတာရှိရပေါ့ဒီတော့ဟဲလီကော်ပတာနဲ့ MI-35 အဲ့ဒါနဲ့လာပြတဲ့မွန်းငယ်တနအိမတိချင်းလေးကပြည်တာတော့ငားနိုင်ရှိပြည်တယ်ပြီးတော့အဲ့မှာဒဏ်ရာရတဲ့လူက20ကျော်ဆရာရှိရယ်သူတို့အရင်းသားကအနီရွာဒီမှာမရှိဘူးဒီမှာပေါ့နော်တွားရောက်ပြီးတော့ကူတန်နေရတယ်အဲ့ညောင်ကဖုန်းတော့ကြီးကြောင်းလာတဲ့အကုန်လုံးပြိုပြက်ကျသွားတယ်ပေါ့
ဒါအပြင်ဖုန်းကြီးကြောင်းထိခိုက်ခဲ့ပုံလဲဥဖေဆန်းကအခုလိုဆက်ရှင်းပြပါတယ
်ဖုန်းကြီးကြောင်းကိုတိုက်ရိုက်ပေါ့နော်ဒီပေါင်ကားရဖုန်းဆိုတာအဲ့လိုမျိုးနဲ့ကြည့်ရလို့ကြားတယ်ကိုင်းလေးတော့ဒဏ်ရာရပေါ့နော်အဲ့လိုရှိရပြည်သူတွေသူတို့ရဲ့မဆင်ကြောက်တာပြည်သူတွေဘာကြီးကြားလို့လဲကြီးကောင်းရှိနေပါလေဒါပေမဲ့အဲ့ဒီဖက်ကလည်းကြီးကြီးကြီးမတော်ရဲတော့ဘူးဒီကြေတဲ့နေရာကျွန်တော်တို့မရဘူးခင်ဗျအဲ့ဒီနေရာကလည်းဒီနေ့တနေ့ဦးပြည်နေတော့ဒီနေ့ပြည်နေဘယ်သူမှတော့ကြီးရတော့မရှိဘူးဒဏ်ရာရတဲ့လူကတော့ကာထောင်ကြီးတို့အဲ့ဘောင်းကြောင်တို့အဲ့ဒါမိစ္ဆာရွာလေးမှာပေါ့နော်အဲ့ဒါတို့တွားပြီးတော့ရှိကူးရတယ်ဆိုတော့အဲ့ဒီရွာကြီးရဲ့တရင်ပြေးဖို့ရှိရ23ရက်လောက်တော့ထိခိုက်တာရတယ်ဆိုတော့ကျွန်တော်ကြားသိရပါတယ်မိန်းောင်နေလို့ပြောတယ်ပြီးတော့ဒီခုကြီးထွက်နေတယ်ဘယ်လောက်ထိအရှိဘယ်လောက်ပါသွားတယ်ဆိုတော့ကျွန်တော်လည်းအတိအကျသိတယ်ဒီမှာတော့မကြည့်ရဘူးလေအဝေးကပဲကြားပြီးတော့ကြည့်နေကြတယ်ဆိုတော့ဟောကြားအတိအကျပြောလို့တော့အရှိန်စောပါသေးတယ
်အဲ့ဒါဘာကြောင့်ဒီလိုလေကြောင်းတိုက်ခိုက်တာဖြစ်နိုင်ပါလဲလို့စက်မရမှာဥခွေဆန်းကပဲအခုလိုဆက်ပြောပါတယ
်သူတို့အလုံးနေကြအတိုင်းပေါ်တော့ဒါ USA တက်ကြီးကိုတွားမတိုက်ခင်းနဲ့ပါမဆိုင်နဲ့ဒီတိုင်ပေါ်လေးမရှိပဲနဲ့တွားပြည်တယ်ဆိုတော့ဒီလိုတင်းနေကြရောကြားသိရတာရှိပါပြီတမန်ကလုံးမှာသူတို့ဒီလိုပဲလုံနေတာတွေ့ရလားနော်ဒါဒီရွာတွေက USA တက်ကြီးကိုထောက်ခံတယ်အဲ့လိုသူတို့ဆက်လာကြတော့ပေါ့အရှင်ရောင်းမှာပေါ့အဲ့တော့အယူတင်တဲ့လက်စားရှိနေလို့ရဖြစ်နေတော့တမန်ကလုံးကသူတို့လုံနေကြအလုပ်ဖြစ်တယ်ဒီလိုမထားပါရဲ့အောင်ဒီလိုကြောက်ရွံ့ပြီးနောက်တော့ဒီလိုမဲပြီးတော့ပေါ့လက်စားရှိတဲ့တော်ကြီးတို့သူတို့ရက်တွေကအဲ့လိုကျေလို့အမှတ်ချက်ပြုရပါတယ်ခင်ဗျ
ဒီနေရာမှာမြေပုံမြို့ရဲ့ထူကြားပုံကိုလည်းဥဖေတန်းကအခုလိုရှင်းပြပါတယ
်မြေပုံကတော့ဒီကောင်စီတက်တဲ့တိုက်ပွဲဖြစ်တာတော့မရှိဘူးဒါမဲ့ရှိကောင်စီတက်ပြီးမင်းများမှာရှုံးနေနေတဲ့တော့ပေါ့နော်။ဒီဒီကောင်ကရှိရရှိကောင်စီတက်သူရင်းအောင်ချစ်တဲ့ဝင်းရောက်ပွရှိမှာပါ။အဲ့ဒီတက်ကတော့သူ့လိုလိုနေပြည်တော်နဲ့ဆုပ်ပြီးတော့ထွက်ခွာလာတာတော့ကျွန်တော်သိရပါတယ်ခင်ဗျာ။ယုံမျိုးမှာဤလည်းမရှိဘူးကယုံမျိုးဖားပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေအဲ့လိုပေါင်းပြီးတော့မြို့ကိုထိန်းနေကြတာအေးတက်လည်းမရောက်ဘူး။သူတို့လည်းဝင်လာပြီးတော့အလားစိတ်ကြတယ်ပါလေ။အမရှိဘူးအခုပြတာလည်းမြို့မြို့နေဆိုရင်မြို့နဲ့မာ30ကျော်လောက်ဝေးတဲ့နေရာပေါ့အဓိကတော့မြို့မြို့နဲ့ကားတောင်းကြီးမြို့နဲ့နေမောင်ရောက်ရှိတဲ့နေရာမှာဖြစ်တော့အမျိုးပုံကတော့ဒီနေ့တည်းအပေါ်မှာမရှိပါဘူးအေးရှိပါဘူး
ဒါအပြင်အခုလိုတက်ခိုက်ခံခဲ့ရတဲ့ညောင်ကန်ရွာရဲ့ထူးခြားမှုကိုမေးရမှာလဲဥဖေဆန်းကအခုလိုဆက်ရှင်းပြပါတယ
်အဲဒီရွာကတော့အရင်ဆုံးကလည်းဒီလိုဒီဘက်ကရောက်တုန်းကလည်းအဲ့ဒီရွာလေးကိုကြည့်ခဲ့တာရှိရပေါ့တော့ဒီရွာကကန်းတောင်ကြီးနဲ့တလက်ဆောင်ပေါ့နော်ဒီရှိကောင်စီတက်ဆွဲထားတဲ့ဒီကစုတိုင်းတောင်ပေါ့အဲ့ဒီကြားမှာကြားရရဒါပြောဒီရွာကအေးလေးအဝင်အထွက်ရှိရဆိုပြီးတော့အရင်တုန်းကလည်းကြည့်ခဲ့ဘူးလေဒါပေမဲ့ကျွန်တော်တို့ဒီနေ့စုံစမ်းရတာကတော့အေးတက်တွေအဲ့လိုတိရှာရွာတွေမှာပေါ့နော်မရှိတော့ဘူးအဓိကတော့သူတိုက်ပွဲပုံတို့အတွက်အဲ့ဒီညမရှိကောင်စီတက်တယ်တူတူကိုပဲပယ်ဗျူနေရီကိုတိုက်နေတဲ့အချိန်ကမြန်မာဒီအဖက်မှာဆိုရင်အာနုတောင်ဟုတ်တူရံပြေတို့အဲ့ဒီဖက်မှာဖြစ်ဖြစ်စက်တင်နေပြီဆိုတော့ အဲ့ထက်ကလည်းအကုန်လုံးတက်ပြီးရွှေ့နေတယ်ဆိုတဲ့သတင်းတွေတော့တည်ဒီရွာမှာတော့ရွာလေးပဲဖြစ်တယ်နောက်ပြီးတော့ဒီရွာလေးအေးတက်တယ်လည်းဒီလိုနဲ့တော်တော်ဝီးပါတယ်လှမ်းပါတယ
်အခုလိုတက်ကြိုက်ခံခဲ့ရတဲ့ပေါ်စစ်ကောင်စီနဲ့အေးပြောခွင့်ရတို့ကိုဆက်ပယ်ဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး